အမေရိကန်အာကာသစူဇန်လီလာ၏အဖွဲ့ NASA ကလကဘာထက်ပိုးပြီးဝေးတဲ့အောက်ကာပြန်တွေနဲ့အင်ကာဂျိုစီအထိတွားရောက်နိုင်ဖို့ကြိုးစားတဲ့နေရာမှာဘလို့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်ဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါစီ။အာကာသစူဇန်ဒီလာမှုတွေလုပ်နေတဲ့ NASA ကလဘော်ကိုပြန်ပြီးတွားဖို့အပြင်လားတဲ့ပိုးပြီးဝေးတဲ့နေရာတွေကိုပါတွားရောက်ဖို့စီစဉ်နေတယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာဘရီဒါတင်ကပြောပါတယ်။
အမေရိကန်အမျိုးသားလေကြောင်းအာကာသတုတေသနဌာန NASA နေပြီးတော့2025ခုနှစ်လောက်ပတ်ဝန်းကျင်လောက်မှာပေါ့နော်လကဘာကိုပြန်သွားမယ်။နောက်ကဘာနဲ့အနည်းဆုံးရောက်လာမယ့်ဥက္ကာပြန်ပေါ်ကိုလူဆင်းလို့ရနိုင်အောင်ကြိုးစားနေတယ်။နောက်ပြီးတော့ပို့ပြီးတော့သွားကျင်တာကတော့အင်ကာဂျိုပေါ်လူဆင်းဖို့ပေါ့နော်။အဲ့ဒါကိုကြိုးစားတာဖြစ်ပါတယ်။ကဘာနဲ့လနယ်ကမိုင်2သိန်းခွဲပဲရှိတယ်နော်။ဒီကနေပြီးတော့ဟိုလဘော်ကိုခြိချဖို့တရက်ခွဲနှစ်ရက်လောက်ဆိုလို့ရှိရင်ရောက်သွားပါတယ်။ဟိုအဲ့ဒါကတော့အရင်တုန်းက1969ခုနှစ်မှာအပိုလို11ကပထမဦးဆုံးလူသားတွေလပို့ကိုစပြီးတော့ဆင်းနိုင်ပါတယ်။လကဘာကို3-4ကောက်လောက်လူဆင်းပြီးတဲ့အခါကျတော့နောက်ပိုင်းကျတဲ့အခါကျတော့မသွားပြစ်တော့ပါဘူး။နောက်အခုအစီအစဉ်ပြန်စနေတဲ့အချိန်မှာတော့ဒီလကဘာကိုပြန်ခြိချမယ်။ပြီးတဲ့အခါကျလို့ရှိရင်ဒီလကဘာကိုသွားတယ်လို့ပဲအင်္ဂါချူကိုသွားဖို့အတွက်ကိုစီစဉ်နေပါတယ်။ကဘာနဲ့လမိုင်2သိန်းခွဲရှိပါတယ်အင်ကာဂျူကတော့မိုင်3ပေါင်း40ဝေးပါတယ
်အခုလိုမိုင်3ပေါင်း40အကွာလောက်ထိသွားဖို့အဓိကဖြည့်ရှင်းရမှာကလောင်စာပြဿနာလို့ဆိုပါတယ
်ဟိုရောက်ဖို့ဒုံးပြန်လောင်စာစီအများကြီးလိုပါတယ်ဒီလောင်စာကိုတည်သွားဖို့ဒုံးပြန်အကြီးစားကိုပြန်ဆောက်ရပါမယ်ဘာလို့လဲဆိုတဲ့အခါကျတော့ဟိုရောက်သွားပြီးတဲ့အခါကျတော့ဟိုဘက်ကနေပြန်လာဖို့အတွက်လိုအပ်တဲ့လောင်စာကိုလည်းယူသွားဖို့လိုပါတယ်အခုပေါ့နော်နီးမျိုးစုံနဲ့စဉ်းစားနေတဲ့အထက်မှာ ID plasma ဒုံးရင်ဆိုတဲ့ဟာကိုလေတစ်ဖက်ကဆန်းစပြီးတော့ဆန်းနေပါတယ်။သူကတော့တနအယမိုင်2000လောက်နဲ့ပြန်နိုင်တဲ့ဒုံးပြန်မျိုးဖြစ်သွားပါပြီ။အဲ့ plasma နဲ့ပြန်တဲ့ဒုံးပြန်ကြတော့အဲ့ဒါဆိုလို့ရှိရင်တော့3လနဲ့ပဲရောက်မယ်ပေါ့နော်။အခုလောလောဆယ်တက်နိုင်တဲ့ဒီ Orion တို့ဘာလို့စဆောင်နေတဲ့ဒုံးပြန်ကြီးတွေနဲ့သွားမယ်ဆိုလို့ရှိရင်တော့အသွား6လအပြန်6လကွဲအဲ့လောက်ကြမှာပေါ့နော်။
လောင်စာပြဿနာအပြင်တခြားကြုံရနိုင်တဲ့ပြဿနာတွေထဲမှာအင်္ဂါဂျိုကိုရောက်ပြီးချင်းချက်ချင်းပြန်လာလို့မရတာကလည်းပါနေပါတယ
်ပြဿနာတစ်ခုကပါလဲဆိုလို့ရှိရင်ကိုရောက်ပြီးတော့ခဏနေပြီးတော့ပြန်ချက်ချင်းပြန်လာလို့မရပါဘူးတစ်နှစ်ကျော်တာလာတော့အင်္ဂါဂျိုမှာနေရပါမယ်ဘာလို့ဆိုတော့အင်္ဂါဂျိုနဲ့ကဘာနဲ့ပြန်ပြီးလမ်းကြောင်းတဲ့တဲ့အထိပြန်ဆောက်ရတယ်အဲ့တော့ဒီအဲ့မှာရင်ပြဿနာဘာပေါ်လဲဆိုတော့အဲ့ဒီမှာတနည်းခွဲနေရတော့မယ်ဆိုတဲ့အခါကျမိဖို့ချက်လျှောက်ပြဿနာပေါ်တော့တာပေါ့နော်။ကြာကြာနေရမယ်ဆိုတော့လေရလဲလို့သေးတယ်။ဘာနဲ့စားမလဲ။နောက်တဲရနေရေတန်းရမလဲပေါ့။အဲ့ဒီဟာတွေစလာပါပြီ။လေနဲ့အောက်ဆီဂျင်ရဖို့နဲ့အစာအာဟာရတက်တစ်မျိုးစဉ်းစားကြည့်တဲ့အခါကျတော့အပင်တွေစိုက်မလား။ခက်တာကဘာလဲဆိုတော့မတော်စအကြောင်းမျိုးကြောင့်ဒီအပင်တွေမရှင်တော့ဘူး။ပြန်ပြီးတော့မပေါက်တော့ဘူးဆိုလို့ရှိရင်ဘာလုပ်မလဲအဲ့တော့ဒီပြဿနာတွေအဖြေရှာမှာတော့အများကြီးပဲပေါ့နော်အခုတည်းကနေစပြီးတော့ဘယ်လိုလောင်စာယူမလဲအသက်ရှူနိုင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်တို့လေတို့ဘယ်လိုယူသွားမလဲအစားအစာတွေနောက်ပြီးရေတန့်တွေကို recycle ဘယ်လိုလုပ်မလဲဆိုတဲ့ဒီ technology တွေကိုအများကြီးစလုပ်နေပါပြီ
အင်္ဂါဂျိုဝါမှာကြုံတွေ့နိုင်ရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အခုလိုစူးစမ်းနေတယ်လို့စကြဝဠာထဲမှာရှိတဲ့အပိုင်းအစာတွေနဲ့ရောင်ကြီးမျိုးစုံရဲ့အန်ဒီယကိုပါထည့်ပြီးတွက်ဖို့လိုပါတယ်
ကဘာလေတူကနေထွက်လိုက်ပြီဆိုတာနဲ့လေနေကတော်တော်ကိုပူတာပေါ့နော်ပူတဲ့အပြင်ပြလူအန်ဒရယ်ပေးတဲ့ကင်ဆာဖြစ်စေတဲ့ရောင်ကြီးတွေကစပြီးတော့ခံစားရပြီအဲ့တော့ဒါတွေကိုကာကွယ်ဖို့လိုပါတယ်နောက်တစ်ခုပြဿနာပါလဲဆိုတော့ရောင်ကြီးတွေမကဘူးဗျဥက္ကာပြန်အပိုင်းအစလေးတွေကလေဒီအာကာသထဲမှာလွင့်နေတာအများကြီးပဲအဲ့တော့အဲ့ဒီဟာတွေကလာပြီးတော့ဒုံးမြန်ကိုတိုက်လိုက်လို့ရှိရင်တစားစီပက်ထွက်သွားမှာလေအဲ့ဒါစီဘယ်လိုလုပ်လဲနောက်ပြီးအင်္ဂါဂျိုဘောရောက်တဲ့အခါကျအင်္ဂါဂျိုဘောမှာကဘာလေတူးလို့အတိတ်ကထားတာမဟုတ်တဲ့အပြင်သူ့မှာဥက္ကာပြန်နေအငြင်းတမ်းကြနေတဲ့အခါကျတော့ဒီဥက္ကာပြန်နေကနေပြီးတော့ဂျိုဘောကိုရှင်းတဲ့လူကိုဟိုခိတဲ့အခါကျလို့ရှိလို့ရှိဘလို့ကာကွယ်မလဲပေါ့နော်ဒီပြဿနာတစ်ခုလည်းအဖြေရှာမှာဖြစ်ပါတယ
်အင်္ဂါဂျိုတို့ဥက္ကာပြန်တို့စီအထိသွားမယ်အာကာသခီးစဉ်ဟာလနဲ့ချီးပြီးကြာမယ်ခီးစဉ်တွေဖြစ်ပါတယ်ဒီလိုအာကာသထဲမှာအတော်ကြာကြာနေမဲ့သူဖို့ကျမ်းမာရေးထိကြိုက်မှုတွေနဲ့ကြုံရနိုင်ပါတယ်
။က အပြည်ပြည်ဆိုင်ရာအာကာသစခန်းမှာဆိုဗီယက်ရုရှားကအာကာသယင်မှုဆိုလို့ရှိရင်တစ်နှစ်ကျော်ကျော်နီးပါးလောက်နေခဲ့ဘူးပါတယ်၃လ၄လလောက်နေပြီးပြန်လာတဲ့အာကာသယင်မှုတွေမှာတော့မှသူတို့မှအယိုးပွားယောဂါဖြစ်တယ်စက်သားတွေယော့လဲလာတဲ့ယောဂါတွေဖြစ်ပါတယ်ဒါဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာကိုအတိအကျမသိသေးပါဘူးသူတို့အခုဒီဆေးပညာလောကမှာစူးစမ်းလေ့လာတော့ရှိပါသေးတယ်ဒီဆေးပညာဆိုင်ရာသူတေသနာတို့တက်မှုတွေအများကြီးလုပ်နေရတော့ပါပဲနောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့အလွန်တရာမှဝေးလံတဲ့ခရီးကိုဥပမာအပြင်အင်္ဂါကြိုသွားတယ်ဆိုလို့ရှိရင်လောလောဆယ်တက်နိုလော်ဂျီအနေနဲ့ဤပညာနဲ့ဆိုလို့ရှိရင်၄-၅ယောက်ပဲသွားမယ်ဆိုတော့၄-၅ယောက်သွားရင်လည်းတရားနဲ့တရားအခမ်းမတင်ဖြစ်မလားဆိုတဲ့ပြဿနာတွေကိုပါတော်တော်ကိုစဉ်းစားရပါတယ
်အခုလိုပြဿနာတွေကိုဖြေရှင်းနိုင်မဲ့နီလန်တွေလာမဲ့10နှစ်15နှစ်ထဲမှာရလာနိုင်မယ်လို့ NASA ကမျှော်လင့်ထားတာပ
ါသူတို့စီမံကိန်းချထားတာရှိတယ်2025ခုနှစ်နောက်ပိုင်းပေါ့ဖြစ်ဖို့များတာ20302035လောက်ဆိုလို့ရှိရင်တော့အင်္ဂါဂျိုသွားဖို့အတွက်နည်းပညာတွေရောပါတွေရောအကုန်လုံးရလောက်ပြီးပြည့်စုံပြီလို့သူတို့မှန်းထားပါတယ
်။ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်မှာအင်္ဂါဂျိုကိုသွားဖို့အတွက် Dutch ကုမ္ပဏီတစ်ခုကိုစီးရင်လာပေးထားတဲ့သူကအခုဆိုလူပေါင်းတသိန်းကျော်နေပြီဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။